မြန်မာနိုင်ငံကပြည်ရင်ဒုက္ခသည်အများစုရှိနေတဲ့ထိုင်းနိုင်ငံမြောက်ပိုင်းလေဟောင်းဆောင်ပြည်နယ်ကမလာဦးဒုက္ခသည်စခန်းမှာကိုဗစ်ကပ်ရောဂါကူးစက်ခံရသူ50နီးပါးလောက်ရှိနေပါတယ်။ဤသားစုလိုက်ကိုဗစ်ကူးနေတာလို့မလာဦးဒုက္ခသည်စခန်းကစခန်းကော်မတီနဲ့နှီးဆက်သူဒုက္ခသည်တို့ကပြောပြပါရစေ။ရပိုင်းအတွင်းမှာကူးစက်မှုတွေများလာတဲ့အတွက်တိကျတဲ့နေရာမှာထားပြီးဒုက္ခသည်စခန်းကကျန်းမာရေးဝန်ထမ်းတွေကစောင့်ကြည့်ကူးစက်ပေးနေတယ်လို့လည်းသူကပြောပါတယ်ဒုက္ခတဲ့စခန်းတစ်ခုလုံးမှာတော့အများစုကြီးကကာကွယ်ဆေးမထိုးကြရသေးပါဘူးဒုက္ခတဲ့တွေအတွက်ကာကွယ်ဆေးထိုးနိုင်ဖို့အစိုးရမဟုတ်တဲ့အခွင့်အရေးတွေကစူးစမ်းနေကြပြီမဲ့2022ခုနှစ်လောက်မှသာရနိုင်မယ်လို့လည်းပြောကြပါတယ်အခုလောဆယ်တော့ထိုင်းကျန်းမာရေးဝန်ကြီးဌာနရဲ့အစီအစဉ်နဲ့ဒုက္ခတဲ့တွေကတက်ကြီးရွယ်ဦးတွေမတန်ဆွမ်းသူအနည်းငယ်လောက်ကိုပဲကိုဗစ်ကာကွယ်ဆေးထိုးနိုင်ဝင်ရခဲ့တယ်လို့လည်းသူကပြောပါတယ
်
အခုလည်းကစပြီးကိုဗစ်ကရောဂါကူးစက်မှုတွေပထမဆုံးစဖြစ်ခဲ့တာပါအခုတစ်ခေါက်မှာတော့မိသားစုလိုက်အများအပြားကူးစက်နေကြတာဖြစ်ပါတယ်ပထမဆုံးကျရင်ကိုဗစ်ကရောဂါပိုးကူးစက်မှုဖြစ်ခဲ့ပြီးအခုခါမှာတော့မိသားစုလိုက်ကူးစက်မှုတွေများလာတာဖြစ်ပါတယ်နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ထပ်ပြီးတင်းချောင်လာကြသူတွေဟာထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်းကိုကုမှခိုးလုံနေထိုင်နေကြရပါတယ်မြန်မာစောက်ပြည်နယ်ကမဲလဦးဒုက္ခသည်စခန်းမှာလူဦးရေ900လောက်ရှိပါတယ်ဟုတ်ကဲ့ဒုက္ခသည်စခန်းမှာပထမဆုံးကိုဗစ်ကပ်ရောဂါပိုးစတင်ဖြစ်ခဲ့တာပါအဲဒီနောက်ထိုင်းဒုက္ခသည်စခန်းမေလာဒုက္ခသည်စခန်းအခုမေလာဦးနဲ့မေလာမူစခန်းတွေမှာကိုဗစ်ကပ်ရောဂါတွေကူးစက်ပြန့်ပွားနေကြတာပါဒုက္ခသည်စခန်းတွေတစ်ခုနဲ့တစ်ခုကတော့အတော်လေးအလံဝေးပါရဲ့ရှင်